လာမယ့်နိုဝင်ဘာလရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိစေဖို့အတွက်ပြည်တွင်းပြည်ပအဖွဲ့အစည်းတွေအတော်များများကရွေးကောက်ပွဲစောင့်ကြည့်လည်လာဖို့ပြင်ဆင်နေကြတဲ့အထက်လူငယ်အဖွဲ့အစည်းတွေလည်းပါဝင်လာနေပါတယ်။လူငယ်တွေကြားရွေးကောက်ပွဲနဲ့ပတ်သက်တဲ့အသိပညာပေးမှုအားနည်းခဲ့တဲ့အတွက်ရွေးကောက်ပွဲစောင့်ကြည့်မှုတွေမှာလည်းလူငယ်အများစုရဲ့စိတ်ပါဝင်စားမှုရဖို့ခက်ခဲနေလို့မယ မေးမြန်းတင်ပြထားပါတယ်ရှင်
နိုင်ငံလုံးဆိုင်ရာလူငယ်ရဲ့ပူပေါင်းပါဝင်မှုနဲ့လာမယ့်နိုဝင်ဘာလရွေးကောက်ပွဲလွတ်လပ်ပြီးတရားမျှတစေဖို့အတွက်ရွေးကောက်ပွဲစောင့်ကြည့်လည်လာမှုတွေလှုပ်သွားဖို့အမျိုးသားလူငယ်ကွန်ဂရက်ကကြိုးပမ်းနေတာဖြစ်ပါတယ်။မြန်မာနိုင်ငံတဝန်းကအသက်18နှစ်ကနေ35နှစ်ကြားလူငယ်တွေကိုရွေးကောက်ပွဲအသိပညာဖြန့်ဝေတဲ့လုပ်ငန်းတွေနဲ့ရွေးကောက်ပွဲစောင့်ကြည့်မှုတွေမှာပါဝင်လာအောင်အမျိုးသားကွန်ဂရက်အဖွဲ့ဝင်ဖြစ်တဲ့ရန်ကုန်လူငယ်ကွန်ရက်ကလည်းလက်တလုံးမှာလူငယ်စေတနာဝန်ထမ်းတွေကိုဖိတ်ခေါ်နေပြီးတော့ရွေးကောက်ပွဲနေ့မှာစောင့်ကြည့်မှုတွေလှုပ်သွားဖို့ပြင်ဆင်နေတယ်လို့ရန်ကုန်လူငယ်ကွန်ရက်ကတာဝန်ခံတဦးဖြစ်တဲ့မတ်တင်စာရှင်လည်ကြီးကပြောပါတယ်
ကျမတို့အဓိကလုပ်မဲ့ project ကဒီရွေးကောက်ပွဲလုပ်မဲ့နေ့မှာအဓိကလိလဆန်းစစ်မှာဖြစ်တယ်ပြီးတော့အဲ့ဒီမှာကျမတို့လုပ်ဆောင်မှာတွေကဒီရွေးကောက်ပွဲဒီမဲအောင်လိလဆောင်ကြည့်တာအပြင်ကိုဒီလူငယ်လာမဲပေးသူလူငယ်တွေပေါ့နော်သူတို့ရဲ့အမြင်တွေဘာတွေရှိလဲသူတို့ရဲ့အတွေးတွေကဘယ်လိုမျိုးတွေရှိလဲသူတို့ဘာကြောင့်လာပေးရတာလဲစသဖြင့်သူတို့စစ်တမ်းမျိုးတွေလည်းပူးပေါင်းပါဝင်သွားမှာဖြစ်တဲ့အတွက်ကြောင့်မလို့ဒါလူငယ်တွေကိုအခြေပြုပြီးတော့လုပ်တာမျိုးဖြစ်တယ်ကျမတို့တင်နန်းတွေလည်းပေးသွားဖို့တွေရှိရဲနောက်ပါဝင်လာမဲ့လူငယ်တွေကိုလည်းကျမတို့ကနောက်ပိုင်းနေမှာကျမတို့ရဲ့ဒီစနေနောက်ပိုင်းကျမတို့လှူရှားမှုတွေမှာလည်းဆက်လက်ပြီးတော့ဖိတ်ခေါ်သွားမှာပေါ့နော
်ဟုတ်ကဲ့အဲ့ခုဒီစေတနာဝန်ထမ်းလာလုံးတဲ့လူငယ်တွေသူတို့ရဲ့ဒီ capacity ပိုင်းပေါ့နော်သူတို့အရင်နေနဲ့တကယ်ဒီရွေးကောက်ပွဲမှာထိထိရောက်ရောက်စောင့်တည်နိုင်တဲ့အနေအထားမျိုးဖြစ်အောင်သူတို့ရဲ့ဒီစွမ်းရည်အပိုင်းကိုဘယ်လိုမျိုးမြင့်တင်ပေးမှလဲရှင်တကယ်ရောသူတို့ကထိထိရောက်ရောက်စောင့်တည်နိုင်တဲ့သူတွေဖြစ်လာအောင်လို့ဘယ်လိုလုပ်ပေးနိုင်မှာလဲ
အာကျွန်တော်ဒီ NYC ဘာ National Youth Congress ကအဓိကတင်နန်းနေပေးသွားဖို့ရှိပါတယ်ဆိုတော့ရန်ကုန် Youth Network ဒီကွန်ရက်ကနေရန်ကုန် Youth ကွန်ရက်ကနေအဲကျွန်တော်ဒီထွက်လာတဲ့လူငယ်တွေကလည်းအဲ့ NYC ကလုပ်တဲ့တင်နန်းတွေမှာတွားရောက်ပြီးတက်ရောက်မယ်ပြီးတော့ဟိုဒီတင်နန်းတွေကနေပေးလာတဲ့တင်နန်းပေါ့နော်ဒီဟိုဒီ checklist ဆိုလို့ခေါ်တဲ့ဒီ form တွေပေါ့ဒီဘယ်လိုအချက်လက်တွေကိုအဓိကထားပြီးလေ့လာစောင့်ကြည့်ရမလဲအာဘယ်လိုအချက်လက်တွေသတိထားရမလဲဘာတွေမတင်အောင်လုပ်ဆောင်ရမလဲစသဖြင့်အသေးစိတ်အချက်လက်တွေကကျွန်တော်တင်နန်းတွေမှာအဓိကပို့ချသွားမှာပေါ့နော
်တင်နန်းပြီးရတဲ့သူတွေကရောဘလူတွေကလာပြီးတော့တင်နန်းပြီးมาပါလေ
ဟုတ်မနိုင်တော့ကျမတို့ဒီ NYC ကဒီရရှိတဲ့ဒီ project ကို National Democratic Institute လို့ခေါ်ရတဲ့ American ခြေစားဒီရေကောက်ပွဲဆိုင်ရာအသိပညာပေးပေါ့နော်လုပ်တဲ့ဒီ project ကနေထောက်ပံ့ငွေရရှိထားတာဖြစ်သလိုဒီဤပညာပိုင်းတွေလည်းအများကြီးနိုင်ငံတကာကျွမ်းကျင်ပညာရှင်တွေကြီးကနေဤပညာပိုင်းအကူအညီလည်းအများကြီးရထားပါတယ်ဆိုတော့အဲ့ဒါတွေနဲ့ချိတ်ဆက်ပြီးတော့မြန်မာနိုင်ငံရဲ့ဟိုအသင့်တော်ဆုံးအခြေအနေနောက်လူငယ်တွေအတွက်ကိုကြီးကြီးကျွမ်းမှုအကောင်းဆုံးအခြေအနေကိုကျမတို့ဖန်တီးပြီးတော့လုပ်ရမယ်လို့မြင်ပါတယ်အဲ့လိုလို့ကိုလည်းယူရင်းအခြေအနေပေါ့အခြေခံပြီးတော့နိုင်ငံတကာကဒီဒီညာရီနဲ့ပေါင်းဆက်ပြီးတော့အကောင်းဆုံးလူငယ်တွေပေါ့နော်ဟို data အချက်လက်အတိအကျတားနဲ့ခိုင်ခိုင်မာမာအချက်လက်တွေကိုမြန်မြန်ဆန်ဆန်နဲ့ရရှိလာအောင်ဒီစနစ်တွေအများကြီးသုံးသွားဖို့ရှိပါတယ်ရှင်
ရွေးကောက်ပွဲမှာတရားဝင်စောင့်ကြည့်လေ့လာခွင့်ရဖို့အတွက်ဒီသက်ဆိုင်ရာအဖွဲ့အစည်းတွေစီကနေပြီးတော့တရားဝင်ခွင့်ပြုချက်ရောရထားပါသလား
ကျမတို့ဒီရွေးကောက်ပွဲကော်မရှင်စီကနေတရားဝင်စာပေါ့နော်ဒီ register စာလက်ရထားတယ်အဲ့စာနဲ့အခြေခံပြီးကျမတို့ဒီကိုယ်ရဲ့တိုင်းဒေသကြီးအလိုက်မှာလွတ်လပ်စွာနဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာမှုရဖို့အတွက်ကိုကျမတို့တည်ထောင်လုပ်ကြပါတယ
်အခုလက်ရှိအခက်အခဲကြီးရင်ဆိုင်နေရတာရောဘာတွေရှိပါလဲ
လက်ရှိအခက်အခဲကတော့ဟိုလူငယ်တွေကြားထဲမှာပေါ့နော်ဒီရွေးကောက်ပွဲစောင့်ကြည့်လာရဲဆိုတာကသူတို့ခေါင်းထဲမှာအလောက်ကြီးအေးတကြီးလို့မခံစားနိုင်ရဘူးပေါ့နော်ကျမတို့ကပို့ဆိုတာကလူအလုံးကိုခေါ်တာမဟုတ်ပဲနဲ့အသက်အရွယ်ကန့်တက်ပြီးခေါ်တာဖြစ်တယ်35နှစ်အောက်ကိုပဲကျမတို့ဖွင့်နေတဲ့ပြည်ပေါင်းခေါ်တာဖြစ်တော့ပို့ပြီးတော့ခက်ခဲတယ်ပေါ့နော်ဆောင်မွေးတွေရှိကြတယ်တချို့လူငယ်တွေဆိုလည်းတိတ်ပြီးတော့စိတ်ဝင်စားကြဘူးဟိုအဲ့ဒီကရင်မဲပြုတ်တော့မတည်ကြတဲ့လူငယ်တွေများတယ်လို့ခံစားရတယ်ပေါ့နော်ဆိုတော့ဒါကိုကျမတို့လည်းအတတ်နိုင်ဆုံးလူငယ်တွေသားမှဒီသတင်းအချက်လက်ဘာကြောင့်သူတို့ကစောင့်ကြည့်လာပို့ပောင်းဝင်တင်တယ်လဲဘယ်လိုခံစားနိုင်ပောင်းဝင်တင်တယ်လဲဆိုတာကိုကျွန်တော်အမြင်သူတို့အဖို့ကိတ်ဒီအကျညာပေးဖို့စူးစမ်းရတယ်ပေါ့နော်အရင်ဆုံးအဲ့ပညာပေးရဲ့အဖြစ်အပျက်ကိုအရင်တွားရတဲ့သဘောဖြစ်နေတယ်။အဲ့ဒါပြီးတော့မှကို project တွေမှာပါဝင်လာဖို့ကြိုးစားရတဲ့ပုံစံဖြစ်နေပေါ့နော်။ဆိုတော့အဲ့ဒီဘက်ကလည်းခက်ခဲလူငယ်တွေရဖို့အတွက်လည်းအချိန်ကြီးအများကြီးစူးစမ်းနေရပါတယ်လို့
မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုအကဲဆန်းတဲ့နိုဝင်ဘာလရွေးကောက်ပွဲကိုအများကအာရုံချနေကဲစောင့်ကြည့်နေကြတာပါ။ရွေးကောက်ပွဲကိုစောင့်ကြည့်နိုင်ဖို့ပြည်တွင်းအဖွဲ့အစည်းတွေတော်များများကပြင်ဆင်နေကြသလိုနိုင်ငံတကာကလေ့လာစောင့်ကြည့်သူတွေအနေနဲ့ကတော့အမေရိကန်အခြေစိုက်ကာတာစင်တာအဖွဲ့ကြီးနဲ့ဥရောပသမဂ္ဂအဖွဲ့နှစ်ခုကိုပဲမြန်မာအစိုးရကတရားဝင်ဖိတ်ခေါ်ထားတာရှိပါတယ်ရှင်